အီရန်နိုင်ငံကအီရန်နိုင်ငံဆိုင်ရာသူ့ရဲ့တမ်းမှကြီးကိုအင်္ဂါနေ့ကပြန်လဲခေါ်ယူလိုက်ပါတယ်။အီရန်နိုင်ငံကတ်ဒေတာကိုတနင်္လာနေ့ကဒုံးကျည်နဲ့ပြစ်ခတ်ခဲ့တဲ့အတွက်လူ၄ယောက်သေဆုံးခဲ့ပြီး၆ယောက်ဒဏ်ရာရရှိခဲ့တယ်လို့ကတ်ဒေတာလုံခြုံရေးကောင်စီကပြောပါတယ်။ကတ်ပြည်နယ်ရဲ့မြို့တော်အဘင်းကအမေရိကန်ကောင်စီဝင်ရုံးအနီးလူနေရပ်ကွက်ထဲကအိမ်အိမ်ကိုထိမှန်ခဲ့တာဖြစ်ပါတယ်။ဒီအိမ်ကိုအစ္စရေးရဲ့ထောင်နာရေးဌာနလို့အီရတ်ကပြောပါတယ်။အမျိုးသားလုံခြုံရေးကိုချိတ်ချောက်လာတာကြောင့်တရားဝင်အခွင့်အရေးကိုကျင့်သုံးတာဖြစ်တယ်လို့အီရန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူနာဆာကနာနီကတော့ဆိုပါတယ်။အီရတ်မျိုးသားလုံခြုံရေးအကြံပေးကာဆင်အယ်အရာဂျီကတော့အီရတ်ရဲ့ဆွဆွဲချက်ကိုညှင်းဆိုလိုက်ပြီးအချုပ်ချာအာဏာကိုထိပါတာဖြစ်တယ်လို့ပြောပါတယ်။ပါကစ္စတန်နိုင်ငံဘက်မှာရှိတဲ့ဂျာအစ်အယ်အဒဲလ်အဖွဲ့ရဲ့စကားကိုလည်းအီရန်ကအင်္ဂါနေ့မှာတိုက်ခိုက်ခဲ့ပါသေးတယ်။ဒီအုပ်စုဟာဆွန်နီမွတ်စလင်အုပ်စုဖြစ်ပြီးစစ်သွေးကြွတွေဖြစ်တယ်လို့အီရန်ကဆိုပါတယ်အခုတိုက်ခိုက်မှုနဲ့ပတ်သက်ပြီးပါကစ္စတန်ဘက်ကတစုံတရာပြောဆိုတာတော့မရှိသေးပါဘူး